ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။လက်ရှိမှာဖန်ဆီတရားဆွဲဆိုခံရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဟောင်းဦးကျော်မြင့်ဖြစ်ရတဲ့ပတ်သက်ပြီးလက်ရှိအချိန်ထိတည်ထားတာတွေ၊မရှင်းလင်းသေးတာတွေ၊သင်ခန်းစာယူနိုင်စရာစတာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ဒီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။ဦးရထွန်းနဲ့ကိုဆွေဝင်း VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျ
မင်္ဂလာပါ
မင်္ဂလာပါခင်ဗ
ျဆိုတော့ကျွန်တော်အရင်ဆုံးကိုဆွေဝင်းကနေကျွန်တော်စလိုက်ချင်ပါတယ်ကိုဆွေဝင်းကဒီမြန်မာနောင်ရဲ့ Editor ချုပ်အနေနဲ့ဒီဥကြုံမြင့်ကိစ္စနဲ့ပတ်သက်ပြီးတော့စပြီးတော့ပေါ်ထုတ်ရေးသားခဲ့သူဆိုတဲ့အခါကျတော့ကိုဆွေဝင်းကျွန်တော်ပထမဦးဆုံးသိချင်တာဘာကြောင့်ဥကြုံမြင့်ကိစ္စကိုကိုဆွေဝင်းတို့ရေးပြခဲ့တာလဲ
ဘာကြောင့်လဲဆိုတော့အခုဒီကျွန်တော်တို့ကနံပါတ်1အနေနဲ့ဒီဥစားအခု UEC ကနေပြီးရုပ်ောက်ဘဲကော်မရှင်ကညင်ညာလိုက်တဲ့ခါမှာဒီပါတီရဲ့ဝေရောက်ရွေးချယ်ခံမဲ့ကိုယ်စားလှောင်းတွေရဲ့အရေးတော့ကိုတွေ့တော့ကျွန်တော်တအားအံ့အားတင်သွားတယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကျတော့ကျွန်တော်ကိုယ်တိုင်ဒီဥကြုံမြင့်ကိုကျွန်တော်တွေ့ခဲ့ဘူးတယ်အင်းစင်ထောင်ထဲမှာ1998ခုနှစ်မှာကျွန်တော်ထောင်ကျနေတဲ့အချိန်မှာသူတွေ့တယ်တွေ့ပြီးတော့ဟိုဒီမြန်မာဘာစကားနဲ့ပဲသူနောက်တချို့အမျိုးသမီးအကြောင်းတွေပါသူပြောဆိုနေတာတွေတွေ့တယ်သူကကျွန်တော်တို့ထောင်ထဲမှာဆိုလို့ရှိရင်မူရကျော်မြင့်ဆိုပြီးတော့ကျွန်တော်တို့ကတည်တယ်သူကသူထောင်ထဲမှာလည်းသူလျှောက်ပြီးတော့သွားလာလှူရှားနေတယ်အမှန်တော့ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေထားတဲ့တိုက်တွေဆိုရင်ဒါတောင်တောင်ဖယ်ကျင်းသားမှလာလို့မရဘူးဒါပေမဲ့သူကတော့သွားလာလှူရှားနေတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ဒါထူးခြားတဲ့အချက်ပဲပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်အင်းစစ်ထောင်နေပြီးတော့တခြားထောင်ကိုပြောင်းသွားတယ်သူကလည်းပဲကျွန်တော်တက်စောပြီးတော့မန္တလေးထောင်ကိုပြောင်းသွားတယ်ကျွန်တော်ရောက်သွားတဲ့ထောင်မှာဟိုဥကြုံမြင့်နဲ့အမှုတွေကိုလည်းကျွန်တော်တွေ့ရတယ်။အဲ့ကနေကျွန်တော်ဗာတိရလဲဆိုတော့ဥကြုံမြင့်ကမကြခင်မှာပဲထောင်းနေပြီးတော့ရဲဝင်တဲ့တရားကိုခေါ်ပြီးတော့မှထွက်ပြေးလျောက်သွားတယ်ဆိုတော့ကျွန်တော်သိရတယ်။ဆိုတော့နောက်ပိုင်းကျတော့သူပါတီကိုကနေဒါမှာထူထောင်တယ်၊ UDP ပါတီကိုကနေဒါမှာထူထောင်။ဒီလောက်ကျွန်တော် background ရှိတယ်ပေါ့နော်။ဆိုတော့အခါကျတော့ရုတ်တရက်သူပါတီကအဲ့လောက်ထိပမာဏညံ့ဝင်ပြိုင်မြဲတည်တဲ့တည်းကောဟိုဒါအင်မတန်ဟိုဘာဖြစ်ဖြစ်ကျွန်တော်တို့သတင်းသမားပိုင်းကစိတ်ဝင်စားခွင့်ကိုကျွန်တော်ကယူဆတယ်။ဘာမှတိုင်းပြည်အန်ဒီရယ်တို့ပါကျွန်တော်တို့ကမြည်စားကျွန်တော်စိတ်ဝင်စားတာဟာထောင်ပြေးတယောက်ကဒီတဲဝင်လာပြီးတော့မှဒီလောက်ထိအောင်လုံနိုင်ပြီလားဆိုပြီးတော့စိတ်ဝင်စားပြီးတော့ကျွန်တော်တို့ကဒီသတင်းကိုရေးပြတာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကိုဆိုဝင်းတို့ကဟလာဥကြုံမြင့်ဆိုတာကိုကိုဆိုဝင်းကကြားလိုက်တာနဲ့ဒီဥကြုံမြင့်ကြီးကိုဆိုဝင်းထောင်ထဲမှာစုံခဲ့ဘူးတဲ့ဥကြုံမြင့်ဆိုတာကိုဆိုဝင်းသိလိုက်တာပေါ့
ဟုတ်ကဲ့ကျွန်တော်သိလိုက်တယ်ဘာကြောင့်လဲဆိုတော့ဒီဥကြုံမြင့်ရဲ့အမှုတွေကကျွန်တော်ဟိုဒီသူတို့ပါတီနဲ့ပတ်သက်ပြီးတော့ပွဲတွေကိုတချို့ဖိတ်တာရှိတယ်
။ဟုတ်ပြီ
။ဒါတော့ဥကြုံမြင့်ကလည်းအဲ့ပွဲမှာပါပါမယ်ဆိုပြီးတော့မှအဲ့ပါတီကနော်လူကြီးကနေပြီးတော့ကျွန်တော်နဲ့ထောင်ထဲမှာတွေ့ခဲ့တဲ့ဥကြုံမြင့်အမှုတွေကပြောတယ်။ပြောတယ်ဆိုတော့ကျွန်တော်ကလည်းဒါကိုဥကြုံမြင့်ဆိုတာကိုကောင်းကောင်းသိတယ်။နောက်တစ်ခါကျတော့2009ဥကြုံမြင့်စပြီးပါတီထောင်တယ်။နောက်ပြီးတော့2010မှာရုပ်ောက်ပွဲဝင်မှုပြင်ဆင်တဲ့အခါမှာလည်းပဲသူ့ရဲ့ပါတီကတော်တော်လေးကိုစောတယ်ပေါ့သတင်းတွေမှာလीဆိုတဲ့အခါကျတော့ကျွန်တော်တို့မှအဲ့အမှတ်တင်ညာရှိနေတဲ့အခါကျတော့ဒီဥကြုံမြင့်ကဒါကျင်းဒီပေါ့ကျွန်တော်ထောင်ထဲမှာတွေ့ခဲ့တဲ့ဥကြုံမြင့်ဆိုတာကိုဟိုကျွန်တော်တစ်ဖြစ်ချမှတ်လိုက်တာပါခင်ဗျာ
ဟုတ်ကဲ့ဥရထွန်းကဒီဥကြုံမြင့်နဲ့ပတ်သက်ပြီးတော့ဆရာရဲ့ပထမဦးဆုံးစိတ်ဝင်စားမှုကဘလို့ဖြစ်လဲဆရာဘာဖြစ်တယ်လဲ
အဲဥကြုံမြင့်နဲ့ပတ်သက်လို့ကတော့ကျွန်တော်ကအဲ့ဒီရန်ကုန်မှာပေါ့နော်ကျွန်တော်တို့စီဝါရေးလုပ်နေတော့ဒေါက်တာနေဝင်းမောင်တို့နဲ့ဒီဟောင်ကောင်ကုမ္ပဏီတစ်ခုကိုတက်တယ်ပါလိပို့နေတဲ့အချိန်ပေါ့အဲခုနှစ်ကတော့ကျွန်တော်ပေးချာမမှတ်မိဘူးအဲ့အချိန်မှာသူမြန်မာကြုံရွံဆိုတာထောင်ပြီးတဲ့အခါကျတော့အဲ့ဒီအစုရှယ်ယာတွေကိုဟိုထည့်တဲ့အစုငွေတွေပေါ်မှာ900ခိုင်နှုန်းတို့ပေးတယ်ဆိုပြီးတော့အို့အော်တောင်းနှင်းပေါ့တိုင်ငါလုံးအဲ့တော့အကြီးကျယ်စုငွေတွေထည့်ကြပြီးတော့နောက်ပိုင်းကုမ္ပဏီကိုဒေဝါလီခံလိုက်တဲ့အခါမှာဆုံးကုန်တာပေါ့နော်အဲ့ဒီကိစ္စဖြစ်တုန်းကကြော်မြင့်ဆိုတာခင်ဗျားတို့ဘဂပ္ပတွေရပဲအရင်ဘဂပ္ပဟောင်းပဲဥဇော်မိုင်းရဲ့တမဲဖြစ်တယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်စိတ်ဝင်စားမိတာပေါ့ဘာကြောင့်စိတ်ဝင်စားမိလဲဆိုတော့ဒီလောက်ဒီလုံနိုင်ကြိုင်နိုင်ဟိုဖြစ်တဲ့လူဟိုကကျွန်တော်တို့သိရမယ်လေကျွန်တော်တို့ဟိုဘက်မှာဒီ15နှစ်လောက်နေလာတဲ့အထက်မှာဒီလိုဒီလဲလဲဝဲဝဲနဲ့ပေါ့နော်ဟိုတော်တော်လေးပေါပေါမြမြလုံနိုင်တဲ့လူမျိုးဆိုတာကျွန်တော်တို့သိရမယ်ဆိုတော့အဲ့ကလေးကကျွန်တော်စိတ်ဝင်စားတယ်နောက်ပိုင်းသူထွက်ပြေးသွားပြီးတော့ကနေဒါတို့ဘာတို့ရောက်เนาะနိုင်ငံရေးပါတီတွေဘာတွေထောင်းအဲ့တဲ့ရင်နေကြတဲ့အထိလဲကျွန်တော်တို့သ ူအကြောင်းကိုမေးမြန်းကြည့်တော့ဘဂပ္ပတဲ့မှာသူ့ကိုတိတဲ့ကျွန်တော်တို့ဟိုပါပေါ့ရဲဘော်ဟောင်းနေပေါ့နော်ကျွန်တော်တို့မြို့ဘွားတော့ခိုးသွားပြီးတော့ပြန်လာတဲ့ရဲဘော်ဟောင်းနေတဲ့မှာတိတဲ့လူတယောက်မှမရှိဘူးအဲ့ဒါကြောင့်ကျွန်တော်ကလည်းစိတ်ဝင်စားနောက်ကနေဒါမှာကျွန်တော်ထပ်ပြီးတော့ခါကြတော့ကုမ္ပဏီထောင်ပြီးတော့ခါကြတော့တခါပဲအဲ့လိုသတင်းအတုတွေဖြန့်ပြီးတဲ့ခါကြတော့ကုမ္ပဏီသူ့ရဲ့ဘာမှမဟုတ်တဲ့ကုမ္ပဏီတစ်ခုကိုဟိုဒေါ်လာ5000ကျော်လောက်တန်တဲ့ကုမ္ပဏီတွေကရက်ပိုင်းအတွင်းမှာတခါတည်းဒေါ်လာ 1.1 ဘီလီယံလောက်တန်တဲ့ကုမ္ပဏီဖြစ်သွားပြီးတော့ရှယ်ယာတွေအများကြီးသူမြတ်လိုက်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော
်
ဒီလိုအကြီးအကျယ်လိန်ညာတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလုပ်ခဲ့တဲ့လူကဗမာပြည်ထဲပြန်လာပြီးတော့အခုနိုင်ငံရေးပါတီထောင်တော့လဲကျွန်တော်ကပထမပိုင်းအေးအေးဆေးဆေးတေးတေးမွှားမွှားပဲထင်တာပေါ့နော်အခုအချိန်မှာ2020မှာသူကဒုတိယအကြီးဆုံးဆိုပြီးတော့ဖြစ်လာတဲ့အခါကျတော့ကျွန်တော်လည်းဟာဘာလဲဟာပေါ့နော်အရင်စိတ်ဝင်လာသွားတာဒီခေါက်လေ
ဟုတ်
အဲ့ဒါကြောင့
်ဟုတ်ကဲ့ဆိုတော့ကုဆူဝင်းရေချုပ်ပြီးတော့ပြောရင်ကုဆူဝင်းအဲ့ဒီတုန်းကနားလဲမှုကဥကြုံမြင့်ဆိုတာဒီဘယ်လိုလူမျိုးလို့ကုဆူဝင်းနားလဲခဲ့တယ်လဲအဲ့ဒီကုဆူဝင်းစပြီးတော့ဥကြုံမြင့်ဆိုတာကိုသိတဲ့အချိန်တော့
ကျွန်တော်တို့ကအဲ့ဒီပြောရမဆိုလို့ချင်းကျွန်တော်ထောင်ထဲရောက်နေတဲ့အချိန်မှာကျွန်တော်ကကျုံရံနေပါလေဆိုကျွန်တော်ကငွေသေးတာကိုကျွန်တော်ထောင်ကြနေတော့တက်20ပဲရှိသေးတယ်။ရန်ကုန်မြို့တော်မှာကျွန်တော်ကကောင်းကောင်းရောက်ခူတာမဟုတ်ဘူးကျွန်တော်တို့ဆိုတော့ကျုံရံနေပါလေကျွန်တော်ကမသိဘူး။မသိတဲ့ခါကျတော့သူ့ကိုကျွန်တော်မူးရစ်ကြုံမြင့်လို့ပဲသိတော့နော်။သူကတရုတ်လီတန်ကြီးနဲ့နော်အဲ့လိုစကားပြောတဲ့ခါမှလေဆိုတော့အဲ့အနေထားအဖြစ်မှာကျွန်တော်တို့ကသိခဲ့တာပါ။
ဟုတ်။ဆိုတော့အခုဒီဘက်လက်ရှိအခြေအနေတွေကိုကျွန်တော်တို့တွားလိုက်ရအောင်။ဆိုတော့ဆရာဦးရထွန်းเสียดีๆအခုလက်ရှိဥကြုံမြင့်ဖြစ်ရတဲ့ပတ်သက်ပြီးတော့ကျွန်တော်သိထားတဲ့ဟာတွေအရင်ပြောကြတာပေါ့เนาะဆိုတော့ဆရာဘာတွေသိထားတယ်လက်ရှိဖြစ်ရတဲ့ပတ်သက်ပြီးတော့
အခုသိထားတဲ့လောက်ကတော့ဟိုသူ့ရဲ့ဟိုဟာပေါ့ပထမအဦးဆုံးအခုသူ့ကိုဖမ်းလိုက်တာကတော့ထောင်ပြေးတဲ့အမှုပေါ့ထောင်ပြေးတဲ့အမှုဆိုတော့အဲ့ဒါကိုစစ်ဆေးနေတယ်အဲ့ဒီဟာအတွက်ကိုပြေးတဲ့အတွက်ကဒီပြစ်ဒဏ်ကြမယ်နောက်အရင်ကျွန်တော်တို့ပြစ်ဒဏ်ကမပြေးသေးတဲ့ဟာထပ်ကြမယ်ဆိုတော့အဲ့ဒီစစ်ဆေးနေတဲ့ကိစ္စရေနောက်တစ်ခါဟိုတမနာယုံကဥဇော်ထေးပြောပြတဲ့အဲသူ့ရဲ့ငွေလွှဲငွေတွေပေါ့နော်လွှဲငွေတွေကိစ္စလွှဲငွေတွေကိစ္စကသူ့ငွေတွေကတရုတ်ပြည်တွေကနေလာတယ်တရုတ်ပြည်တွေကနေဗမာပြည်တွေကဗန်နေတဲ့ဟိုရောက်တယ်အဲဆိုတဲ့ကိစ္စပေါ့နော်အဲ့တော့တရုတ်ပြည်တွေမှာကတော့ဘယ်အကောင့်ကနေလာတယ်လဲဆိုတာမသိဘူးပေါ့နော် तू ကတော့ဟိုကနေဒါကနေလာတော့ तू ပါလာတဲ့အဲကနေဒါဒေါ်လာ18တန်းကိုတရုတ်ဝင်လဲပြီးတော့အဲ့ဒီတရုတ်ဘန်နဲ့ရနေပြီးတော့သူ့အကောင့်ကနေပြီးမူဆယ်ရွှေလီမှာငွေလဲလုပ်ငန်းလုပ်တဲ့လူတွေကနေတဆင့်လွှဲတယ်လို့ပြောမယ်ထင်တယ
်
ဆိုတော့အဲ့ဒါကလည်း9လပိုင်းလောက်ကအဲ့ဒီငွေလဲလုပ်ငန်းလုပ်တဲ့နေမယားကလည်းတရုတ်ရဲကနေဖမ်းလို့တယောက်ကထွက်ပြေးနေတယ်တယောက်ကဖမ်းခံထားတယ်လို့ကြားတယ်အဲ့ဒီနေစားကကိစ္စတွေကတော့ငွေလဲတဲ့ကိစ္စတွေကတော့မြန်မာပြည်ကနေပြီးတော့အခုတရုတ်နဲ့ကုန်သွယ်ရေးလုပ်တဲ့အကုံတဲ့တော်တော်များများသုံးတဲ့နေပါပဲဒီနေဆက်မှာငွေလွှဲတဲ့လူတွေကရေဝရအဖြစ်ဒီဟိုဘက်ဘန်ထဲမှာလဲပြုတ်ဘန်ထဲမှာလဲသူတို့ငွေစင်းရှိတယ်နောက်ဒီဘက်မှာလဲကျွန်တော်တို့ဗမာဟိုပါပေါ့ဘန်အကောင့်တွေရှိ
ဘန်စင်း
ရှိတော့အဲသူတို့ဘန်စင်းနေဟိုတရုတ်ငွေထည့်ပေးလိုက်လို့ရှင်ဟိုကတနေရာကနေထည့်ပေးလိုက်လို့ရှင် तू ကဒီဘက်ကဗမာဘန်ကနေပြီးတော့ကျွန်တော်တို့ရန်ကုန်မှာရှိတဲ့အလားဘန်ကိုလွှဲပေးလိုက်တာမျိုးပေါ့နော်ဆိုတော့သူကငွေနှမျိုးလုံးကန်ထားပြီးတော့လှုပ်တာပေါ့ဒါတော့ကျွန်တော်ထင်တယ်ဒီလူတွေကဟိုဘက်ကဘယ်အကောင့်ကလာတယ်ဆိုတာသူတို့ကမသိနိုင်ဘူ
းဟုတ်ကဲ့
သူတို့ကတော့သူတို့ရှိဝင်လာလို့ရှိရင်အဲ့ဒါနဲ့ညီများတဲ့ပမာဏကိုကျွန်တော်တို့ပမာဘန်နဲ့ကိုသူလွှဲပေးမှာပေါ့နော
်ဟုတ်ကဲ့ဆိုတ
ော့အဲ့ဒီကငွေတွေကအခုဟာကဟိုဒီတမနာယုံကပြောကြချက်အရာဆိုရင်တော့ဥကြုံမြင့်ကနေဒါကနေပြီးတော့ရလာတယ်ဆိုတော့အဲကနေဒါဒေါ်လာ18တန်းတဲ့တော့များနေပြီပေါ့နော်အဲ့ဒါလို့တို့ရသိရပါတယ
်ဟုတ်ကဲ့ဆိုတော့ကုဆူဝင်းရောကျွန်တော်တို့လက်ရှိအခြေအနေမှာကုဆူဝင်းတို့ဘာတိထားပြီလဲဦးကျော်မြင့်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လက်ရှိနောက်ပိုင်းကတော့ကျွန်တော်တို့ဒီအစိုးရထုတ်ပြန်ချက်ဒီပုံမှာပဲကျွန်တော်တို့ကတိထားတာပေါ့နော်ဟိုသူ့ရဲ့ပြည်တွင်းမှာရှိတဲ့ဒီအစအဦးတွေမရှင်ပြောင်းနိုင်တဲ့ပစ္စည်းတွေကလည်းဒါဘီလီယံ20ကျော်လောက်ရှိတယ်ဆိုတော့ကျွန်တော်တို့သိရတယ
်။ကျက်လာကုဆို
ဒေါ်လာကျက်ငွေနဲ့ပေါ့နော်။
ဟုတ်ကဲ့
ဆိုတော့ပြီးတော့တရုတ်ကနေပြီးတော့လွှဲတာအားလုံးစုစုပေါင်းဆိုခုဆိုလို့ရှိရင်ကျက်ငွေပေါင်း28ဘီလီယံရှိသွားပြီပေါ့နော်။အဲ့ဒါကိုအစိုးရကနေပြီးတော့တွစ်ရှိတာဆိုပြီးတော့ဖော်ထုတ်ထားတယ
်။
အဲ့ငွေကြေးအခြေအနေတွေသိရတယ်။နောက်ပြီးတော့ဒီပြစ်မှုနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနေတဲ့အကြောင်းအရာတွေကဘာတွေတွေ့ထားလဲဆိုတော့နံပါတ်1ကျင်းစီပေါ်ကသူက1900နှစ်ကြာခဲ့တယ်။10နှစ် ပြည့်တဲ့အချိန်တော့မှသူထွက်ပြေးသွားရေဆိုတော့ရှင်းတဲ့ကြွေးကြောင်ကိုသူခံစားရလိမ့်မယ်ပေါ့နော်နောက်ပြီးတော့ဒီထောင်ပြေးမှုကပြည့်တဲ့အမြင့်ဆုံးနှစ်နှစ်ကိုသူကြာခံရနိုင်တယ်ဒါတခုပေါ့အနည်းဆုံးအားဖြင့်သူကထောင်ဆယ်နှစ်လောက်နေရမယ်နောက်တစ်ခါကျမနေ့ကသူ့ကိုလာဝကအက်နဲ့ဆိုရင်လာဝကအက်ကကျွန်တော်သိရတယ်လားနှစ်နှစ်လောက်ချလိုက်ရတယ်နော
်
ဆိုတော့ထောင်နှစ်နှစ်ကောက်ကျင်းဒီပေါ့ကြောက်အောင်မယ
်
နောက်ပြီးကျင်းဒီပေါ့ကျွန်တော်ယူဆတာကျင်းဒီပေါ့သူကငွေကြေးခွာချမှုနဲ့ပတ်သက်ပြီးတော့သူအမှုရင်ဆိုင်ရလိမ့်မယ်တနေ့ထိထောင်ချနိုင်တယ်ဆိုတော့အနည်းဆုံးဦးကျော်မြင့်ကအခုအသက်62ခုရှိသွားပြီပေါ့နော
်
ဆိုတော့သူကအသက်တကယ်တကယ်တွားမယ်ဆိုပုံမှန်တိုင်းတွားမယ်ဆိုရင်အနည်းဆုံးအသက်80လောက်မှထောင်းနေပြီးလွတ်လိုက်မယ်ဆိုရင်အကြောင်းတရားတွေကျွန်တော်တို့တွေ့ရတယ်ဒါကအစိုးရနေပြီးတော့သိရတဲ့အကြောင်းတရားအစိုးရနေပြည်ပြင်ပြောတဲ့အကြောင်းအရာတွေလည်းကျွန်တော်တို့စိတ်ဝင်စားနေရရှိတယ်ပေါ့နော
်ဟုတ
်ဘာလို့လဲဆိုတဲ့အခါကျတော့ဒီစက်တင်ဘာလဇန်းမှာကျွန်တော်တို့ဦးကျော်မြင့်ရဲ့ဒီလက်ထောက်ဖြစ်တဲ့အကြံပေးအရာရှိဆိုတဲ့ဦးကျော်မှုနဲ့ကျွန်တော်စကားပြောတဲ့အခါမှာဒီသူကဘာပြောလဲဆိုတဲ့အခါကျတော့သူရဲ့ဆရာဖြစ်တဲ့ဦးကျော်မြင့်ကို blacklist ကနေဖယ်ရှားလိုက်ပါပြီဖယ်ရှားဖို့အတွက်လည်းပဲဒီ United လာပြီးတော့မှမြန်မာအစိုးရအာဏာပိုင်တွေတရုတ်အစိုးရအာဏာပိုင်တွေရှိမှာဟိုလာပြီးတော့အတနာခံစားတင်တာတွေနောက်ပြီးတော့ညှိနှိုင်းဆွေးနွေးတာတွေဒါတွေလွတ်ဆောင်ခဲ့တယ်ဆိုပြီးတော့ပြောတယ်ဒါကတပိုင်းပေါ့သူ့ဟာကြီးကိုကျွန်တော်အပြည့်အပြည့်ယူစရာမလိုဘူးပေါ့နော်ယုံကြည်စရာမလိုဒါပေမဲ့ကျွန်တော်စိတ်ဝင်စားတဲ့တပိုင်းကကြတော့ဦးကျော်မြင့်ကပြန်ဝင်လာခြင်းမှာမလုပ်ခဲ့လဲဆိုတဲ့အခါကျတော့နေပြီးတော့မှသူအိမ်ဆောက်တယ်နောက်ပြီးတော့ပြန်ဝင်လာရင်နှစ်ပါပဲလာပိုင်းအတော်တင်ပါဦးတရုတ်တန်အမတ်နဲ့နှစ်ချိန်တိတိသူတွေ့ဆုံတယ
်
။ဒီဟာတွေလုပ်တယ်ပေါ့နော်။သူကကြီးမားတဲ့သူပိုင်ဆိုင်မှုတွေလုပ်တယ်။သူကပြောမှဆိုလို့ရှိရင်သူကမီဒီယာတွေအကြောင်းကြားမှာပဲသူကခိုးလို့တကြောမနေတာ။ဒါပေမဲ့သူလုံဆောင်နေရရှိတာကိုသူထင်ထင်ရှားရှားလုံဆောင်တယ်။နောက်ပြီးသူဥဆိုးသိမ့်နဲ့တွေ့တယ်ဆိုတာကိုကျွန်တော်သိရတယ်။ခိုင်မာသိရတယ်။ဝင်းကြီးဟောင်းဥဆိုးသိမ့်နဲ့တွေ့တယ်။ဥတင်အေးနဲ့တွေ့တယ်။ဒါမျိုးတွေသူလုံ
ဆောင်ဥတင်အေးဆိုတာရုပ်ောက်ဝဲကော်မရှင်ဥက္ကဋ္ဌလုပ်သွားတဲ့ဥတင်အေးလား
။ဟုတ်တယ်။ဟုတ်တယ်ခင်ဗျာ။အော်ဒီရက်တွေ့တယ်ဆိုတော့ဒါပေသူနေပြီးတော့လို့အထင်ကရနေရာမျိုးမှာပေါ့နော်အခု NLD ပါတီရုံးချုပ်ဖွင့်ထားတဲ့နေရာနားမှာပဲသူကဒီအိမ်ဒီပိုင်သူကဆောက်ပြီးတော့နေတယ်ဒါမျိုးကြီးသူလှုပ်ဆောင်တယ်ပေါ့နော
်ဆိုတော့
ဆွဲကကြတော့ချင်းတေပေါ့သူကတော့သူမူဆရာပဲဝင်ဝင်လေးစိတ်ကပဲဝင်ဝင်သူကအစိုးရစီကနေပြီးတော့တစုံတစ်ခု green light ပေါ့မီးစိမ်းမပြဘဲနဲ့သူဝင်လာစရာဘာအကြောင်းမှမရှိဘူး
ဆိုတော့အဲ့ဒီချိန်တော့ဥသိမ့်စိန်ဆိုရပေါ့နော
်ဟုတ်ကဲ့ခင်ဗျာဆိုတော့အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကလည်းပဲဘာမှပြည်ပြင်မပြောဘူးဆိုတဲ့အပိုင်းတွေကျွန်တော်တွေ့ရတယ်ဘယ်လိုပဲစဉ်းစားထောင်ပြင်းမှုနဲ့တခါတည်းဟိုတဲတဲ့ရင်ဘူးထွက်ပြေးသွားတဲ့လူတယောက်ကတခါတည်းပြန်ဝင်လာမယ်ဆိုလို့ရှိရင်လည်းပဲသူပုဂ္ဂလိကဘဝနဲ့ပဲနေမှာပဲလေ
ဒါပေါ့
နော်ဆိုတော့အခုလိုမျိုးကြီးကြီးကျယ်လှုပ်ချင်မယ်ဆိုလို့ရှိရင်တော့ကျင်းဒီပေါ့သူဟာရစုံတရာအာမခံချက်တစ်ခုပေါ့ဗျာနော
်ရှိနိုင်တယ်ဆိုတော့ကျွန်တော်တို
့အနေထားရှိတယ
်ခံမှန်းလို့ရတာပေါ့နော်
ခမန်းလို့ရ
ယူလေးခမန်းကြည့်တော့ခမန်းလို့ရ
ဟုတ်တယ်ဒါကကျွန်တော်စိတ်ထင်ရတော့ဒါကျင်းတိပေါ့ပဲเนาะဟိုဒါကျင်းတိပေါ့အဲ့ဒီ channel ပတ်သက်ပြီးတော့ဟိုပြောရမယ်ဆိုလို့ရှိရင်တရားဝင်ဘာမှထုတ်ဖော်ပြောဆိုတာမရှိဘူးထုတ်ဖော်ပြောဆိုလို့ရှိရင်လည်းပဲရာဇဝတ်အကြောင်းအရာကိုဒါ criminally liable ပဲဖြစ်နိုင်တယ
်
ရာဇဝတ်အကြောင်းအရာကိုညှီဆွနိုင်တယ်ဖြစ်ပေါ်လာနိုင်တယ်ဒါကြောင့်မလို့ဟိုတမရရုံးကထုတ်ပြန်ချက်ဒီအကုန်လုံးကဟိုရခင်အစိုးရဒီခေါင်းဆောင်ဒီရာဇဝတ်အကြောင်းအရာမညှိတဲ့ပုံစံမျိုးညာထုတ်နေသလားလို့ကျွန်တော်တို့မှာအားကြီးတန်တရားဖြစ်เสียရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာဦးရထွန်းကိုစွေဝင်းပြောသွားတဲ့အတိုင်းဆိုရင်ကျွန်တော်တို့ဒီ UDP ပါတီဥက္ကဋ္ဌနေရပြင်းနင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ဆိုတဲ့လူဒီဒီဦးကျော်မြင့်ရဲ့ဖြစ်ရက်ဒီလက်ရှိတိထားတာဒီဖြစ်ကိုဟာပို့ပြီးလေးနဲ့ပြီးတော့ပို့ပြီးတော့ကြီးနေတဲ့သဘောမျိုးရှိတယ်ဆရာဦးရထွန်းအဲ့ဒါဆရာဘယ်လိုသဘောရလဲ
အဲအခုကတော့ဟိုတမရယုံကဟိုထုတ်ပြန်ကြေညာတာကသူတို့ဆက်လက်ပြီးတော့ဓာတ်တွေကိုစုံစမ်းနေပါတယ်အဲပေါ်ထုတ်နေပါတယ်လို့အဲ့ဒါလိုပြောတာပေါ့နော်ပြောတာဆိုတော့ဟိုကျွန်တော်တို့ကလည်းဟိုနေဆက်မှာကျွန်တော်ကဒီတရုတ်မြန်မာနေဆက်မှာပို့တော့ကလည်းကျွန်တော်ကဟိုရောင်းဝယ်ကုန်သွယ်ရေးလုပ်ဖို့တက်တွေပါတယ်သွားရောင်းဖို့တယ်နောက်ပိုင်းမှာလည်းအဲ့အခြေအနေတွေသိနေတဲ့အခါကျတော့အဲ့ဒီမှာကအရင်စောစောပိုင်းတည်းတုန်းကဆိုတော့ဝင်ထွက်တွေကတော်တော် loose ဖြစ်တာပေါ့ကျွန်တော်တို့ရှေ့ကတရုတ်ပြည်တဲ့ဟိုခိုးပြီးတော့ဝင်တဲ့အပေါက်တွေလည်းရှိတယ်အဲတခါတရုတ်ပြည်တဲကနေဗမာပြည်တဲကိုဝင်ပြီးတော့ဟိုခိုးဝင်လာပြီးတော့မှဗမာပြည်တဲကနေပြန်ထွက်မဲ့ပုံစံမျိုးလောက်တာမျိုးလည်းရှိတယ်ဆိုတော့ဥကြုံမြင့်ကကုမင်းမှာကျွန်တော်ကောင်စစ်ဝင်နဲ့တွေ့ပြီးတဲ့အခါကျတော့သူ blacklist ကိစ္စစုံစမ်းပြီးတော့ဟာခင် blacklist မပါဘူးပြန်လို့ရတယ်နဲ့သူကပြန်လာပြီးတဲ့အခါကျတော့သူဘလို့ဝင်တယ်လဲဘလို့ဝင်တယ်လဲဆိုတော့ဟိုကျွန်တော်တို့ရိုးရိုးပဲဒီကုန်တဲ့တယောက်တွေ့တဲ့အတွေ့နဲ့တွေ့မယ်ဆိုလို့ရှင် तू อ่ะဒီတရုတ်ပြည်ရဲ့လာတော့ကကနေဒါမှတ်ပုံတင်တော့၎င်းတရုတ်ဒီ passport တော့ လကောင်း Canada passport တော့ လကောင်း သူ ကင် ပြီးတော့ ဝင် လာတာ ဖြစ် မှာ ပေါ့ လေ ရွှေ ဒီမာ ဟွာ ဖြစ် တဲ့ အခါ ကျတော့ ခိုး ပြီးတော့ ကျွန်တော် ငူဆယ် ကို ထွက် ပြီး တဲ့ အခါ ကျတော့ မှာ သူ က မှတ်ပုံ တင် ရ အောင် လုပ် ပြီးတော့ အဲ့ မှာ ကျွန်တော် တို့ တရား ဝင် ဝင် တဲ့ ပုံစံ မျိုး လုပ် သလား ဒါ တော့ ဟို လုပ် မယ် ဆိုရင် လုပ်လို့ ရတယ် ဆိုတာ ကို ကျွန်တော် ပြော ပြ တာ ပါ
ဟုတ်
အဲ့ တော့ ဆိုလိုချင် တာ က အခု ဟို ဥသော် ထေ တို့ က အဲ့ ဒီ ကိစ္စ တွေ ပြန် စစ် နေ တယ် သူ ဘလို့ ဝင် လာ ကလဲ ဆိုတော့ ဝင် ဘလို့ ဝင် လာ ကလဲ ဆိုတော့ ခိုး ဝင် လာ တာ တော့ တေချာ သွား ပြီ အဲ့ ဘယ်သူ ကခွင့်ပြုလိုက်တယ်လဲဆိုတ
ော့ဘယ်သူနားလဲဘယ်သူကခွင့်ပြုတယ်လဲဘယ်လိုနားလဲ
ဆိုတော့ဥစားကဆိုတာကဟိုဟာပြဖို့ခက်ချင်နေတ
ယ်ဟုတ်
ခက်ခက်တယ်အဲ့ဒါကခုနပြောသလိုပေါ့နော်ဗမာပြည်ကလောက်ဝက်ကလည်းအဲ့အပေါက်မှာစောင့်ပြီးတော့လူဖမ်းတာမှမဟုတ်တာ
ဒါပေါ့
तू ကသူ့ရှိကိုမပုံတင်ပြပြီးတော့ကျွန်တော်တရုတ်ပြည်တဲ့ခဏဝင်ချင်ပါတယ်နေချင်းပြန်လက်မကလေးလုတ်ပေးပါဆိုရင်လုတ်ပေးလိုက်တာပဲလေ
ဆိုကျွန်တော်ကလေကိုဇီဝင်းရောဆရာကြီးရဲ့တော့နားမလည်နိုင်ဆုံးကိစ္စကဘာလဲဆိုတော့ဒီကိစ္စကြီးကတကယ်လို့တော့တေချာဘောက်ကတော့ကိုစုဝင်းတို့မြန်မာတော်အောင်တာမရေးရင်ဒီကိစ္စကမပေါ်ဘူးဗျာကျွန်တော်အဲ့လိုပဲယူယူလေးကျွန်တော်နားလဲတယ်ဟဲ့လားတာဝန်ရှိတဲ့လူတွေနဲ့တတိထားမိခဲ့တဲ့ကိစ္စမဟုတ်ဘူးလားဘာကြောင့်လဲဆိုတော့ဟဲ့လားမြို့ကောက်ပွဲမှာလည်းပဲနေရာတွေအများကြီးဝင်မယ်ပိုက်ဆံတွေအများကြီးတုံးထားတယ်တနိုင်ငံလုံးလူလူမှာဟဲ့လားပါတီရုံးခွဲတွေလည်းရှိတယ်လှုပ်ရှားနေတယ်အဲ့ဒါကိုဘာဘီမှာအင်မတန်ကြီးမားပါတယ်ဆိုတော့ထောက်လန်းရန်နေရာမသိဘူးလားတခါတကယ်ဒီကိစ္စကိုဟလာတည်တည်ချာချာပြီးတဲ့ကော်မရှင်ကမသိဘူးလားဆိုတော့ဘလို့ဖြစ်လို့သူကအဲ့လောက်အထိလုံနေတိုင်းတာလေကိုဆိုရင်ဘလို့သိထားလဲအဲ့ဒါကျွန်တော်ကတော့လုံးမထောင်နားမလည်နိုင်ဘူး
ဒီနံပါတ်၁ချက်အနေနဲ့လေဟိုကျွန်တော်တို့ဒီမြန်မာနောင်းကနေပြီးအလတ်လုပ်လို့ဆိုတာကျွန်တော်အဲ့လိုမျိုးမထင်ဘူးပြောဒီကိစ္စကပြီးပြီးသားကိစ္စရဲ့တစ်ခုလို့ကျွန်တော်ထင်တယ်ဟိုဒါပေမဲ့အများပြည်သူကြားမှာဆွေးနွေးစရာကိစ္စတစ်ခုလို့သာဖြစ်ကောင်းဖြစ်လာနိုင်တယ်ကျွန်တော်ရည်တဲ့ကိစ္စလေ
ဒါ
ပေမဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကမတည်ဘူးဆိုတာကိုကျွန်တော်မယုံကြည်ဘူး။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျွန်တော်ထောင်ထဲမှာ9နှစ်နေခဲ့တယ်ပေါ့နော်။အင်းစိန်ထောင်မန္တလေးထောင်မြင်းညာထောင်မှာဒီအမှုကဟိုဘယ်လိုပြောမလဲထောင်အတိုင်းဝိုင်းမှာလူတိုင်းသိတဲ့အမှုခိုးလေးတကြောပေါ့။ဆိုတော့ရိုးရိုးထွက်ပြေးတာမဟုတ်ဘဲနဲ့ဝန်ထမ်းအောင်ခေါ်ရတယ
်။
ဆိုတော့တကယ်ကိုခိုးလေးတကြောအမှုကအိုးအပေါင်းနဲ့ဖြစ်တဲ့အမှုပြ။ပြောရမယ်ဆိုလို့ရှိရင်ဆိုတော့နောက်ပြီးဒီလူကဝင်လာပြီးတော့ခုနလိုဒီဆရာဦးရထွန်းပြောတာလက်ခံပါတယ်။ကျွန်တော်မြန်မာပြည်ကလာဝကဆိုတာနေဇတ်တီထိန်းချုပ်မှုတွေအင်မတန်ကြော်ရဲဆိုတာကျွန်တော်လက်ခံတယ်။ပြဿနာကြီးဒါတွေကဖြစ်လက်ဖြစ်နိုင်တယ်။ဒါ့ပေမဲ့လည်းပဲနေပြီးတော့လို့နေရာမျိုးမှာလာတယ်။ပါတီဥက္ကဋ္ဌလိုဟာမျိုးမှာယာဒူးကိုလာယူတယ်ဆိုတာကကြတော့ဒါတိကျကိစ္စရဲ့တစ်ခုဖြစ်သွားပြီ
။
နော်။ဒီနေရာမှာကျွန်တော်တို့မသိနိုင်တဲ့သူ့မှာအာမခံချက်တစ်ခုပေါ့နော်။ညှိနှိုင်းမှုတွေဒါမျိုးတွေရှိမယ်လို့ကျွန်တော်ကယုံကြည်တယ်။နောက်ပြီးသူ့ရဲ့ခြေလှမ်းတွေအားလုံးကိုလည်းသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးကမသိနိုင်စရာကျွန်တော်လုံးဝမရှိဘူး။
မရှိဘူးဗျာ
။ဘာလို့လဲဆိုတော့အခါကျတော့ကျွန်တော်ပြောပြမယ်။ဘာမှမဟုတ်တဲ့ဒီ activist group တခုဟိုလှုပ်ရှားတဲ့ဟိုចောင်းသားလူငယ်တွေပဲဖြစ်ပေါ်လာတဲ့ပြည်နဲ့ဒါကိုထောက်လိုက်ရအလွယ်တကူနဲ့ record လိုက်ပြီ
ဒါပေါ့
နော်ပါတီခေါင်းဆောင်တွေမှန်သမျှဆိုတာအကုန်လုံးရှိပြီးသားဒီလူတွေကဘသူတွေပြရလာတယ်ဘယ်မှာမွေးဖွားတယ်ဆိုတာအကုန်လုံးကစားနော်ရှိလို့ရှိရမယ်ရှိလဲရှိတယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်ပြောရမယ်ဆိုရင်
ဟုတ်
ကျွန်တော်တို့သိရတော့ကပါတီလှုပ်ရှားမှုတိုင်းမှာရန်ကုန်မြို့ပဲဖြစ်ဘယ်မြို့ကြီးပဲဖြစ်ဖြစ်လှုပ်ရှားမှုတိုင်းမှာကျွန်တော်တို့ဒီသတင်းတပ်ဖွဲ့တွေနောက်ပြီးတော့စာအဖဆိုတဲ့ဒီစစ်ပဆိုင်ရာလူကြုံရေးအဖွဲ့တွေကအများကြီးရှိနေပြီလားဆိုတော့ဒါရီယာသတင်းမရခဲ့ဘူးဆိုတော့ကျွန်တော်ကတော့
လက်ခံဖို့တော်တော်ခက်တာပေါ့ဗျာနော
်
ဟုတ်တယ်ဆောရတို့
ကျွန်တော်တို့ကဟုတ်ဟုတ်အလတ်လုံးလိုက်မှဘယ်လိုမှစုံစမ်းပြီးတော့မှသိရတယ်ဆိုတော့ကျွန်တော်ကတော
့အိုးဆွေဝင်းတို့ကမြန်မာနောင်းကသတင်းဌာနအနေနဲ့ရေးလိုက်တဲ့အခါကျတော့လူသိရှင်ကြားဖြစ်သွားတာပေါ့ဗျာနော်လူသိရှင်ကြားဖြစ်သွားတဲ့အခါကျတော့ဟိုမလုံးလို့မရတော့တဲ့အခြေအနေရောက်သွားတယ်လို့ကျွန်တော်ကအဲ့လိုနားလဲတယ်ဆောရတို့ကအဲ့ဒါဘယ်လိုသဘောရလဲတကယ်လို့တာဒီလိုတာမြန်မာတော့မရေးဒါကြီးကဟိုဘယ်လိုခေါ်မလဲ another carpet အုပ်နေပါလေ
မ
ပေါ်ရင်မပေါ်ရင်မပေါ်ဘူးလေအခုကပေါ်တဲ့အခါကျတော့ဟော်လေးတချို့ဟိုးလေးတချို့တွေဖြစ်ပြီးတော့ကျွန်တော်ဆိုတာဟိုဘလို့ဘာကိုဟိုဖုံးဆက်ပြီးဖုံးထားလို့မရတော့တဲ့အခြေအနေဖြစ်သွားတော့နည်းနည်းလေးဟပေးလိုက်သလားလို့ကျွန်တော်အဲ့လိုတွေးမိတယ်ဆရာကြီးနော
်အဲကျွန်တော်ကတော့ဒီလိုကျွန်တော်ဟိုကိုဒရိတ်ပေါ့ကိုဒရိတ
်
ဒီဥကြုံမြင့်နဲ့ပတ်သက်လို့လူကလူပုဂ္ဂိုလ်ကတခါမှမတွေ့ဘူးအဲနောက်သူသတင်းကဟိုးမြန်မာကျုံရံကိစ္စတွေဖြစ်ကြတဲ့ကအဲ့ဒီအကြောင်းတွေသူလက်ကြောင်းတွေအဲကြာဘူးတည်ဘူးတယ်ဒီဘက်မှာ2015လောက်မှာသူကြကြကျွန်တော်ဗာတိတော့ဆိုတော့ तू ကဗမာပြည်ထဲမှာပြန်လာပြီးတဲ့အခါကျတော့ NDF ကိုဥက္ကမောင်ဆွေတို
့
ပါတီကိုပတ်ဆက်ထောက်ပံ့ပြီးတော့ तू ကနိုင်ကလုံမယ်ဆိုတဲ့ဟာเนาะကံလန်လိုက်တဲ့အတွက်ကြောင့်မလို့ဥက္ကမောင်ဆွေတို့ကလက်ခံပြီးတော့ရုံးကုန်ကြစိတ်တွေမော်တော်ကားတွေပေါ့ဗျာအဲ့ဒါဟိုကဖြစ်လိုက်တဲ့အခါမှာ NDF 2ဥက္ကဋ္ဌဦးစိုးဝင်းကဒီကိစ္စကိုမကြေလည်လို့နှုတ်ထွက်သွားတဲ့ကိစ္စအဲ့ဒီမှာကျွန်တော်ပြန်ဝင်လာတဲ့နောက်ပိုင်းအဲ့ဒီကိစ္စကျွန်တော်ကြားလိုက်တာ
ဟ Okay.
So, any now by my car, through Sansan, like a batch of the own sort of the UDB body, Okra lonely, Ulaminga, Facebook, ma, general, tweet be their car, Facebook, general, profile, puppy their car, Duale, you know, the Kensoye, BA, BS, or Lohuvares, who we are, Pony Vare, Sabio, Lugent, do it. ไอ้เดะอาคาจรมาตรุปาร์ตี้ก็เนาะจนว่าเฉินนี่ล่ะก็มัสวาระมัสวาระบอกกับไปได้ลีลาเยเจ้าตัวซ้ําเนี่ยอสุอ่ะท่องท่าได้ปาร์ตี้โลเทนน่ะอืมเทนเนาะไอ้ปาร์ตี้มาตัวอู้จ่อเมียงอ่ะเปลี่ยนลาไปได้อาคาจรโอกระเนี่ยอยู่ท่าเลยสรเอาตูเปล่าๆโลตีอ่ะโอเคสรไอ้เฉิงมาซอๆปายกระเดียติเปิ่มเลยจนก็เอาเนี่ยมาหาดีโลท่องเปี้ยมุเนี่ยบลูเปลี่ยนวนลาได้แล้วบาเลยสรไอ้กิษาฤทธิ์เนาะจนก็เอาเนี่ยมาไม่ များကြီးအပြောင်းလဲတွေဖြစ်ကုန်တာဟုတ်ဥပမာ blacklist ညာပြီးပြီးတော့ပြန်ဝင်လာတာတို့ဘာတို့ပေါ့ဗျာနော်အဲ့လိုဓာတ်တွေဖြစ်တော့ဒီမှုတွေကကျေလဲကျေအေးသွားပြီးတော့တရားဝင်ကောင်းမှုပြန်ဝင်လာတယ်လို့ပဲထင်တာပေါ့ဗျာစိတ်ထဲကအဒီကိစ္စအပေါ်မှာဘာမှဟိုမရှိဘူးကျွန်တော်စိတ်ထဲမှာမပေါ်ဘူးအဲအကြာကြီးပဲအဲ့ဒီမှာဒီနောက်ပိုင်းဟိုဟာပေါ့ NDF နဲ့ကွာပြဲသွားတယ်နောက်တစ်ခါဦးလှမ်းမြင့်ကိုလည်းတရက်ကဦးလှမ်းမြင့်ကိုလည်းကျွန်တော်ကပြောတယ်ဦးလှမ်းမြင့်ခင်ဗျားလောက်ပုံကခင်ဗျားတို့ကပါတီထောင်ပြီးတော့ဒီလူကိုဟိုရောင်းစားတာပဲပေါ့နော်အမှန်ကျွန်တော်ကသိမသိဘူးတကယ်ကဦးကျော်မြင့်ကဟိုးနိုင်ငံခြားကနေပြီးတော့လှမ်းပြီးတော့ထောင်ခိုင်းတာမှတ်ပုံတင်ခိုင်းတာ
ဟုတ်ကဲ့
ကျွန်တော်ဥပုံမောင်တို့ဦးလှမ်းမြင့်တို့ကိုမြန်မာနိုင်ငံမှာနေပြီးတော့အဲ့လိုဖြစ်တာကျွန်တော်ကလည်းမသိဘူးဆိုတော့အဲ့ဒီကလေးကသိနေပြီခုနပြောသလိုပေါ့နော်ထူးထူးခြားခြားဘာမှမဖြစ်မိဘူးသူဟာရိုးရိုးပဲเอซีซีซีไว้ลงนี่มั้ยธรรมะหมดเลยเอคุณน่ะပြောသလိုနေရာလေး3-4နေ30လောက်ဝင်ပြီးတော့ပြန်ပြီးတော့ AC နေမယ်ဆိုရင်ကျွန်တော်လဲဟိုတိတ်ပြီးတော့ဒါကိုထူးဆန်းလုပ်နေမှာမဟုတ်ဘူးပေါ့เนาะအခုဟိုဟာပေါ့ကိုဆွေဝင်းပြောသလိုပဲမြန်မာနိုင်ငံမှာဒုတိယအကြီးဆုံးပါတီအနေနဲ့ဝင်ပြိုင်နေပါ냐ဆိုဟာအဲ့ဒါဆိုတော့ဒါတော့ဟိုဟာဖြစ်ပြီးပေါ့เนาะအစကတော့ကျွန်တော်စိတ်ထဲမှာထင်တာက तू อ่ะနိုင်ငံရေးမှာဟိုဆက်ဆက်ဒီဆက်ဆက်ဝင်ပါပြီးတော့နည်းနည်းလူတွင်ကျဲလုပ်ဖို့ပေါ့ဗျာစီဝါရေးမှာဒီ way လောက်တာမှာအထောက်အကူဖြစ်ဖို့လောက်ပဲလို့ကျွန်တော်ကထင်ခဲ့တာပေါ့ဗျာနော်ဟ
ုတ်ကဲ့
အဲဆိုတော့ကျွန်တော်ခံစားချက်ကတော့အဲ့ဒါလိုပါကိုလည်းသိနေတာတော့ကြာပြီသိနေသူသူပြန်လာကြတဲ့အဲ့လိုတော့သိနေခဲ့တာပေါ့နော
်ကိုဆိုရင်ကိုဆိုရင်တို့ဘလောက်ထိဟိုခိုင်ခိုင်မာမာအတူပြုတည်ထားနိုင်မလဲမသိဘူးအခု UDP ပါတီကိုဖျက်လိုက်ပြီးတဲ့အခါကျတော့သူတို့ပါတီဝင်တွေကကျွန်တော်တို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုပြောင်းတာတို့ကျန်းမာရေးပုံရိပ်ပါတီကိုထောက်ခံမယ်လို့ဆိုတဲ့သတင်းတွေကျွန်တော်တွေ့ရတယ်။အခုဆိုရင်ဘယ်လောက်ထိတည်ထားလဲအဲ့ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့သေချာမသိရသေးဘူး။ကျွန်တော်တို့ကိုယ်တိုင်ဒါနဲ့ပတ်သက်ပြီးတော့ဟိုအတီးပြည့်ချက်တွေမရနိုင်သေးဘူး။ဒါနဲ့သေချာပါတယ်။ဒီကျွန်တော်တို့တခြားဟိုသတင်းဌာနတွေမှာရေးသားတာရေးရှိတယ်။ဘေးဘက်မှာရောပြီးတော့မန္တလေးဘက်မှာရောဒီပါတီဝင်တချို့ကနေပြီးတော့ထောင်ဝန်းထမ်းနဲ့ချီပြီးတော့ကူးပြောင်းတာတွေနော်ဒါမျိုးတွေဆိုတဲ့အခါကျတော့လေအဲ့လိုအနေထားပဲသူများသတင်းတွေဖတ်ပြီးတော့ပဲကျွန်တော်တို့သိထားတာကြည့်ပါသေးတယ်ဟုတ
်ကဲ့
ဟိုကျွန်တော်ကတော့ကျွန်တော်မသိရသေးဘူးကျွန်တော်တို့ကကျွန်တော်ကနှစ်ပိုင်းစိတ်ဝင်စားတာဗောလေဒီအဓိကဥကြုံမြင်ဘလို့ကဘလို့ပြန်ပြီးတော့ဝင်လာတယ်လဲဆိုတဲ့အပိုင်းဝင်လာတယ်ဆိုတော့အောက်လမ်းလို့အပေါ်လမ်းလို့ပြောတာမဟုတ်ပါဘူးကျွန်တော်တို့ကလေနော်ဒီသူဝင်လာတဲ့ပုံစံ
ကဝင်လာတဲ့ခြေနေရဲ့နောက်ွယ်မှာဘာတွေရှိတယ်လဲဆိုတာပေါ့
ဟုတ်တယ်အဲ့ဒါကိုစိတ်ဝင်စားနောက်ခါကျဥကြုံမြင်ရဲ့နိုင်ငံရေးကြီးပန်းချက်ကိုကျွန်တော်တို့စိတ်ဝင်စားတယ
်
နော်ဟုတ်လို့သူရဲ့ဒီစုဆောင်တဲ့လူတွေကပြောရမစလို့ချင်းတော်တော်လေးကိုဒီအခြေခံလူရန်းစားတွေကိုသူက
ဟုတ်တယ်
နဲ့ပါတီကိုတိဆောက်တယ်ပြစ်မှတ်ထားပြီးတော့လှုပ်ဆောင်တယ်ဒါကြီးလဲကျွန်တော်တွေ့ရတယ်ပေါ့နော်ဆိုတော့အခါကျတော့ကျွန်တော်နားလည်ဖို့လည်းခက်ခဲတယ်သူရဲ့ဒီကိုရေးအရာရှိလုပ်ခဲ့ပြီးတဲ့လူနဲ့ကျွန်တော်တို့စကားတွေလည်းတော်တော်ပြောပြစ်တယ်ပြောပြစ်တဲ့အခါမှာဘာတွေ့ရလဲဆိုတဲ့အခါကျတော့လည်းဟို तू ကငွေကြေးကိုဘီလီယံနဲ့ချီပြီးတော့သုံးဆွနေတာမှန်တယ်ဒါပေမဲ့တပြိုင်တည်းထက်မှာသူရဲ့ဥဆောင်မှုပိုင်းကိုတွားကြည့်မယ်ဆိုလို့ရှိရင် तू ကဒီထိတ်တန့်ခေါင်းဆောင်ပိုင်းကို तू ကတေချာဦးမဖွဲ့စည်းနိုင်ဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်သူစိတ်ကူးတဲ့ပြီးတော့ရေချိုးခန်းထဲမှာသူအเจ้าကတကူစိတ်ကူးတဲ့လို့ရှိရင် तू ကနှုတ်နဲ့ပြောပြီးတော့မှဒါကိုရီးယားရှိမလေးတွေကနေလိုက်ရေးပြီးတော့မှဒါစီးစီးရဆုံးဖြတ်ချက်ဆိုပြီးတော့ဒါမျိုးလေးတွေထုတ်တာလဲကျွန်တော်တို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့မှဒူးရဖြစ်တယ်ပေါ့နော်ဆိုတော့ငွေကြီးချမ်းသာတဲ့လူတယောက်ကနေပြီးတော့မှသူကသူစိတ်ကူးရင်ပြီးတော့မှလှုပ်ဆောင်မှုတသက်ပဲလားအဲဒီလိုတမျိုးတနည်းကိုတွေ့ရတယ်နောက်တစ်ပိုင်းကလည်းပဲလူတယောက်ကစိတ်ကူးရင်မယ်ဆိုလို့ရှိရင်လည်းတနည်းနည်းနဲ့ပဲစိတ်ကူးရင်စရာအကြောင်းရှိတယ်ဗျာ
။
ပြောရမစလို့2010ကနေပြီးတော့2020ထိရောက်သွားတယ်။ယူကပွဲတိုင်းကလည်းရှုံးခဲ့တယ်ပြောရမစလို့ရှိရင်နော်။တလားတလားအနည်းဆုံး3000ကျန်းရှိပြီးတော့သုံးဆွဲရတယ်။ဆိုတော့အခါကျတော့စိတ်ကူးရင်လည်းဆိုတာစိတ်ကူးရင်လို့ရတယ်။ဒါပေမဲ့ ဟိုစီဝါရေးတမားဆိုပို့ပြီးငွေကြေးကိုလည်းပူတမ်းမှုထားပါတယ်ငွေ3000တောင်းချီပြီးတော့ဆိုတာလေဟိုစိတ်ကူးရင်ပြီးတော့3000တောင်းချီပြီးတော့အလကားတော့ဘယ်သူမှတော့မသုံးဆွဲနိုင်ဘူးဆိုတော့အဲ့ဒီဗဟေတိတွေအများကြီးကိုကြံနေသေးတယ်ဒီဥကြုံမြင်ရနောက်ပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့မှရေးသားနေရာရှိတယ်ကျွန်တော်တို့မှဘာမှထောက်ထားရမရှိဘူးအဲတေချာဘောက်တစ်ခုကသူ့ရဲ့စီဝါရေးလုပ်ငန်းတွေအားလုံးကတရုတ်နဲ့ပတ်သက်ပြီးတော့ဆက်ဆက်နေတာကိုကျွန်တော်တို့တွေ့ရတယ်သူ့ရဲ့အမှုတွေနဲ့လည်းကျွန်တော်တို့နေခဲ့ရတဲ့ကာလကျွန်တော်တို့ပြန်ပြီးပြောဆိုခဲ့တဲ့တချို့အကြောင်းအရာတွေကလည်းပဲသူတို့စီးပွားရေးလုပ်တာအဓိကတရုတ်ပြည်မာကြီးနဲ့ဟောင်ကောင်ပဲအဓိကလေဆိုတော့ဒါနဲ့ပတ်သက်ပြီးတော့သူစီးပွားရေးလုပ်ဆောင်ကြတယ်ဆိုတဲ့အခါကျတော့တရုတ်နဲ့ပတ်သက်ပြီးတော့သူရဲ့ဆက်နွယ်မှုတွေကဘယ်လောက်ရှိသလဲနော်ကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့တော်တော်စိတ်ဝင်စားတယ်ပေါ့နော်အနှစ်ချုပ်ရမယ်ဆိုသူရဲ့နိုင်ငံရေးညီမချင်းနဲ့ပတ်သက်ပြီးကျွန်တော်တို့မသိရဘူးသူရဲ့ political motive ပေါ့နော်အဲ့ဒါမသိရဘူးဒါပေမဲ့တရုတ်ပြည်မာနဲ့ပတ်သက်ပြီးတော့သူရဲ့လူမှုရေးနိုင်ငံရေးစီးပွားရေးဆက်နွယ်မှုအခြေအနေတွေကိုကျွန်တော်တို့တွေမသိရဘူးပေါ့ဗျာ
ဟုတ်နောက်ထပ်စိတ်ဝင်စားစရာတွေဗဟေလိတွေကတော့အများကြီးရှိနေသေးတာပေါ့နော်ဆိုတော့ဆရာကြီးထွန်းရေဒီဥကြုံမြင့်ဖြစ်ရယူတီပါတီဖြစ်ရကနေပြီးတော့ဟလာရွေးကောက်ပွဲကိုဒီဖြစ်ရကရွေးကောက်ပွဲကြီးတစ်ခုလုံးအပေါ်မှာတော့ဟလာသူတို့ချက်ချက်တဲရောက်မှုရှိမယ်လို့ကျွန်တော်ကိုယ်တိုင်တော့ကျွန်တော်မမြင်ဘူးပေါ့လေဒါပေမဲ့ဒီဖြစ်ဒီလိုဖြစ်ရမျိုးကနေမြန်မာနိုင်ငံကြီးမြန်မာရွေးကောက်ပွဲစတဲ့အပြင်ဟလာအဖွဲ့အစည်းတွေဘယ်လိုသင်ကန်းစာများတစ်ခုခုယူလို့ရမလဲဆရာကြီးထွန်း
ကျွန်တော်တို့နိုင်ငံကနော်နိုင်ငံရေးမှာပေါ့နော်နိုင်ငံရဲ့အချုပ်ချာအာဏာမှာအာဏာပိုင်ဆိုးမှုမှာတိုင်းတစ်ပါးရဲ့ဩဇာကံတိုင်းတစ်ပါးကနေဝင်ရောက်ပြီးချုပ်ကင်တာမျိုးမဖြစ်ဖို့ဆိုတဲ့စိုးရင်ချက်ပေါ့နော်အဲ့စိုးရင်ချက်အဲ့ဒီဟာရှိလို့လဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများဆိုင်ရာဥပဒေတွေထဲမှာဒီဟာတွေစည်းစည်းကြကြထည့်ထားတာပေါ့နော်အဲ့ဒီထည့်ထားတဲ့အတိုင်းကဟိုနိုင်ငံရေးပါတီတိုင်းကိုစနစ်တကျတော့မစစ်ဆေးနိုင်ဘူးပေါ့เนาะဒီကိစ္စကတိတာတဲ့တက်တည်ပေါ့เนาะမစစ်ဆေးနိုင်တယ်မစစ်ဆေးနိုင်တဲ့အခါကျတော့ရိုးရိုးကျွန်တော်တို့ဒီကူညီပြီးတော့ထောက်ပံ့ပြီးတဲ့အခါကျတော့ဒီမိုကရေစီဖြစ်စဉ်ကိုတွန်းအားပေးတဲ့ပို့ပြီးတော့ကောင်းစေခြင်းလို့ဟိုကူညီပံ့ပိုးတာမျိုးတွေကတိတ်ရေးမကြည့်ပေမဲ့အဲနေချင်းညာချင်းတဟုန်တို့အင်အားကြီးလာပြီးတော့အဲ့လိုဒီလွှတ်တော်ထဲမှာပေါ့နော်ဒီအင်အားကြီးပါတီတစ်ခုအနေနဲ့ရောက်သွားအောင်မျိုးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့ကလည်းမထင်ဘူးဒါကျွန်တော်ကိုမေးလို့ရှိရင်ဒီပါတီဟာအခုတစ်ခေါက်ရွေးကောက်ပွဲဝင်လဲနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးတနည်းအားမတောင်မှနိုင်ရင်မှနိုင်မှာဒါပေမဲ့အခုတစ်ခေါက်သူ Facebook ပေါ်မှာတက်လာတာပဲကြည့်ရတဲ့အခါကျစူးစောင်းထားတဲ့အင်အားမသေးဘူးမသေးတဲ့အခါကျတော့နည်းနည်းတော့ဟိုစိုးရင်ပိုကောင်းတာပေါ့နော်အစိုးရမျိုးကောင်းတော့နောက်မှဒါမျိုးကစောစောစီးစီးဖြစ်သွားလိုက်တာလည်းကောင်းပါတယ်ကျွန်တော်တို့ဒီအစိုးရနဲ့နိုင်ငံတော်အနေနဲ့ကတော့ဒါသတိထားရမှာပေါ့နော
်ဟုတ်ကဲ့ခင
်ဗျရွေးကောက်ပွဲတက်ရောက်မှုကတော့သူ့ပါတီကိုအေးအေးယူခံလိုက်ရတဲ့အခါကျတော့အခုသူ့ပါတီရလူတွေကပြည်ခိုင်မျိုးကိုဟိုသွားပြီးတော့ထောက်ခံတာပေါ့သွားပြီးပန့်ပိုးတာပေါ့ဆိုတော့ဒီကိစ္စမှာတော့အခုကအာဏာရပါတီကတော့နည်းနည်းလေးတချို့ဟိုနေရာတွေမှာအပြင်းထန်ပေါ့နော်အကျိနေရှင်ပြန်ရတဲ့နေရာဒီမှာနည်းနည်းအန်တီရရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆိုဝင်းရောပထမတစ်ခုကရွေးကောက်ပွဲပေါ်မှာဘယ်လိုတက်ရောက်မှုတစ်ခုခုရှိနိုင်သလားဘယ်လိုတက်ရောက်မှုလို့ကိုဆိုဝင်းနားလည်ထားလဲမြင်ထားကြလဲ
ကျွန်တော်အမြင်ကတော့ဒီဟို UDP ပါတီကရခိုင်တွေကလည်းပဲသူကနိုင်ငံရေးအဖြစ်သူက challenge လုပ်နိုင်တဲ့ synchronize နေတာမရှိခဲ့ဘူးပေါ့နော်ဆိုတဲ့ခါကျတော့เนาะဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြီးမမာကျွန်တော်ပြောင်းလဲမယ်တော့မထင်ဘူးဒါပေမဲ့လူလူကြားထဲမှာတော့တချို့ဟာတွေကတော့ရှုပ်ထွေးပြီးတော့ဝေဝါးသွားတဲ့အပိုင်းတွေရှိတာပေါ့လေဆိုတော့ကျွန်တော်ကဒီကနေပြီးတော့ကျွန်တော်ဘာသင်ခန်းစာရလဲဆိုတော့အခါကျတော့ဒီနိုင်ငံတိုင်းငံမှာဟိုယူကောက်ပွဲဆိုတာရှိတယ်နောက်တချို့နိုင်ငံတွေမှာတမရယူကောက်ပွဲတွေရှိတယ်တိုင်းရယူချေပွဲတွေရှိတယ်အများတမ်းပဲဒီကုစလေလောင်းနေပတ်သက်ပြီးတော့မှဒီသက်ဆိုင်ရာထောက်လိုင်းဒီကွန်ရက်တွေကနေအများတမ်းစုံစမ်းနေပေါ့နော်ဆိုတော့သူတွေမကောက်ဘူးသူနဲ့ပတ်သက်တဲ့မိသားစုတွေရီးစတဲ့မိသားစုတွေရောဝေးကွာတဲ့မိသားစုတွေအားလုံးရောဒါနိုင်ငံတော်ရဲ့လုံခြုံရေးအတွက်စုံစမ်းရတယ်စစ်ဆေးရတယ်ပေါ့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကျတော့ဒီစုံစမ်းစစ်ဆေးတဲ့အပိုင်းတွေကကျတော့ဘာဖြစ်လဲဆိုတဲ့ခါကျတော့စုံစမ်းစစ်ဆေးတဲ့ပြုလုပ်တဲ့လူတွေကကျွန်တော်တို့ကဒီ independent မဖြစ်ဘူးပေါ့ဗျာနော်လွတ်လပ်ပြီးတော့မှအမိခိုကင်းတဲ့ဟာမဖြစ်တဲ့ခါကျတော့အဲ့ဒီမှာကျွန်တော်ထင်တယ်ဟိုနိုင်ငံရေးသဘောတရားကြီးလွှမ်းမိုးလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွေအများကြီးတင်တာနိုင်စရာအကြောင်းတွေရှိတယ်ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်သင်ခန်းစာရတယ်ပေါ့ဗျာ
ဟုတ်
ဆိုတော့အဲ့တကူအဲ့ဒါတော်တော်လေးကိုကျွန်တော်ထင်တယ်ဟိုအရေးကြီးတဲ့ point မှာဒါကြောင့်မလို့ဒီထောက်လိုင်းအင်အားစုတွေဥပမာအဖြစ်ရဲတပ်ဖွဲ့လိုဟာမျိုးတွေကအစားပါเนาะဟို CID လိုဟာမျိုးတွေကဒါတွေအကုန်လုံးကဒီဟိုတီးခြားဖြစ်နေရမယ်ဒီသူတူတူတယောက်ရဲ့ဟို ဩဇာအောက်မှာဖြစ်လို့မရဘူးအခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအလုံးသိပြီးသားဒီတက်မတော်ကနေပြီးတော့မှဒီရဲတပ်ဖွဲ့ကိုထိန်းချုပ်ထားတယ်တက်မတော်ကနိုင်ငံရေးအဖြစ်လည်းပဲနေရာကြီးယူထားတယ်တက်မတော်ကနေပြီးတော့မှမွေးဖွားလာတဲ့ဒီခိုင်ဖြူဆိုတာလည်းပဲလက်ရှိအနာဂတ်ပါတီနဲ့ပြိုင်ဘက်ဆိုတဲ့အနေအထားကြီးရှိတယ်ဆိုတော့ခါကျတော့တက်မတော်ကဘလို့ပဲပြောပြောနိုင်ငံရေးမှာထက်ထဝင်ကိုပအောင်ပတ်သက်နေတယ်ဒီလိုပအောင်ပတ်သက်နေတဲ့ဒီအဖွဲ့အစည်းရဲ့အောက်မှာထောက်လိုင်းအဖွဲ့အစည်းတွေလုကန်ရတယ်ဆိုတာကတော်တော်လေးကိုဒါမကောင်းတဲ့ကိစ္စပုံမှန်မဟုတ်ဘူးပေါ့ဒါကြောင့်မလို့ပုံမှန်မဟုတ်တဲ့အနေအထားမှာရှိတဲ့ထောက်လိုင်းတပ်ဖွဲ့တွေကဒီအလုပ်တွေကိုလုပ်တဲ့အခါမှာအများကြီးတော့အခက်အခဲရှိမယ်လို့ကျွန်တော်ယုံကြည်တယ်ဆိုတော့ဒီအခက်အခဲတွေကိုဟိုကြော်လွားဖို့အတွက်ပြည်သူလူထုကနေပြီးတော့မှကိုရွေးချယ်မဲ့လွတ်တော်အမှာပဲဖြစ်ဖြစ်နောက်ဆုံးဟိုတမရတွေပဲဖြစ်ဖြစ်ပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ယုံကြည်ဖြစ်နေရမယ်ဘယ်သူမှဟိုဘာမှကြောက်ကြနေစရာမလိုဒီလူကဘယ်သူတွေလဲနော်ဒီလူကရုရှားလူလားဒီလူကအမေရိကန်လူလားဒီလူကတရုတ်လူလားဆိုတာကိုနိုင်ငံသားတွေနဲ့ထောက်လန်းစရာမလိုဘူးပြောရမယ်မလိုတော့အောင်ယုံကြည်မှုရှိနေရမှာပေါ့ပြောရမယ်ဆိုလို့ရှိရင်အဲ့လိုယုံကြည်မှုရှိဖို့အတွက်ဒီ independent ဖြစ်တဲ့ထောက်လန်းရေးတွေရဲ့ဟာအခက်အခဲတော့အင်မတန်ရေးကြီးပါတယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပေါ်ဝင်ဆွေးနွေးပြသွားတယ်ဆရာဦးရထွန်းကိုဆွေဝင်ညောင်စလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဘောမျိုးနဲ့ပြည်သူတို့ကိုယ်စားလှယ်ဟောဦးရထွန်းမြန်မာနိုင်ငံသတင်းဌာနအဒီတာချုပ်ကိုဆွေဝင်းတို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒိုင်ရိုက်လိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လည်နေတာပါ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ